ီကန်သမ္မတရွေးကောက်ပွဲကာလတွင်မှသတင်းမီဒီယာမှရေပန်းစားတဲ့အသုံးနှုန်းတချို့ကိုတင်ပြပေးဖို့စီစဉ်ထားတာမို့ပထမဦးဆုံ
း One Trick Pony
ဆိုတဲ့အသုံးကိုတင်ပြပေးမှာဖြစ်ပါတယ်။စာလုံးပေါင်းက O N E 1ကတခု T R I C K Trick ကအဓိပ္ပာယ်မျိုးမျိုးရှိပါတယ်။လှည့်စားတာမျက်လှည့်ပြတာစသဖြင့်တို့ရှိပြီးတော့ဒီနေရာမှာတော့ကျွမ်းကျင်မှုတရက်ကိုဆလိုတာဖြစ်ပါတယ်။ဥပမာအိမ်မှာမွေးတဲ့ခွေးကလေးကအစာတောင်းတတာဒုတ်ပြေးကောက်တတာဆက်ကတွေမှဆိုရင်လေဆင်တွေမြင်းတွေကသူတို့ကျွမ်းကျင်ရာကိုအထူးသဖြင့်ခလေးတွေကြိုက်တရုပ်ဆောင်ပြကြတာကိုလေ trick အနေနဲ့ရည်ညွှန်းသုံးတာဖြစ်ပါတယ်။ဒါကြောင့်မလို့ဒီနေရာမှာ one trick ကကျွမ်းကျင်တာတစ်မျိုးကိုလုပ်ပြတာကိုဆလိုတာဖြစ်ပါတယ်။B O N Y ပုံနီကမြင်းပေါက်ကလေးဆိုတော့စကပိုက်ထုံးရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့တရုပ်ဆောင်ရမှာတမျိုးပဲလုပ်ပြနိုင်တဲ့မြင်းပေါက်ကလေးပေါ့ဒီအသုံးဆင်းသက်လာတာကတော့ရှေ့တုန်းကနေလှည့်တဲ့ဆက်ကခစ်ကဖြစ်ပါတယ်ဆက်ကအဖွဲအသေးလေးတွေဆိုရင်ငွေကြေးသိမ့်မတက်နိုင်ရှားကြတော့ဆင်တွေကြားတွေလိုကုန်ကျစရိတ်သိမ့်ကြတာမျိုးကိုမပြနိုင်ပဲခွေလီမှာမြင်းလီမှာလေးတွေကူထဲပြီးခလေးတွေကြိုက်တခါနခါသူတို့တက်တာလေးတွေကိုလှုပ်ပြကြလေရှိတဲ့အတွက်အဲ့ဒီဆက်ကပွဲမျိုးကို one trick pony ရဲ့လို့ရည်ညွှန်းတာဖြစ်ပါတယ်ဆိုလိုတာကတော့နင်းနေနဲ့ကြဲကြဲဝိုင်းတာမျိုးပေါ့ဒီနေရာဖြစ်တော့တမျိုးတည်းတန်တဲ့သဘောမျိုးလေးရည်ညွှန်းသုံးနိုင်ပါတယ်ရွေးကောက်ပွဲမဲဆွေလှူရှာရမှလည်းသမရလောင်းနှစ်ဦးတို့နေနဲ့နိုင်ငံကောင်းဆောင်မှုကို one trick pony နီးဆိုတဲ့တစ်ဖက်တည်းတန်ပြီးတော့လှုပ်ပြတာမျိုးမဖြစ်သင့်ဘူးလို့သတင်းမီဒီယာတွေကရေးသားကြတာတွေတွေ့ရပါတယ်။မေဆန္ဒရှင်တွေထောက်ခံမှုရရှိဖို့ကလည်းတောင်းဆိုကနေလုပ်ပြနိုင်ဖို့အရေးကြီးပါတယ်။ဒါကြောင့်ဒီအသုံးရဲ့ idiom အဓိပ္ပာယ်ကတော့တစ်ဖက်သေးတန်နေတာကိုဆိုလိုတာဖြစ်ပါတယ်။ဒီအသုံးနဲ့ပတ်သက်လို့ George Scrope ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင
်။ A president cannot be a one-trick pony with only one approach to leadership.
သမရတူဦးနေနဲ့နိုင်ငံကောင်းဆောင်မှုကိုရှောက်လှမ်းရမှာတန်ရာတစ်ခုတည်းနဲ့တော့မဖြစ်နိုင်ဘူးဗျာလို့အဓိပ္ပာယ်ရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် A president cannot be a one-trick pony with only one approach to leadership
ခုဆက်လက်တင်ပြပြီးမှာကတော့
Super PAC
ဆိုတာပဲဖြစ်ပါတယ်ဒီနေရာမှာ SUPER Super ကအထူး TogetherPAC PAC က Political Action Committee ဆိုတဲ့စကားစုရဲ့ acronym လို့ခေါ်တဲ့ခြေစကားလုံးတွေရဲ့ဝဟာရတွေဖြစ်တဲ့ Political ကနေ P Action ကနေ A Committee ကနေ C ကိုယူပြီး PAC PAC လို့ခေါ်ဆိုထားတာဖြစ်ပါတယ်ဒီအသုံးကတော့ idiom မဟုတ်ပေမဲ့ရွေးကောက်ပွဲမှာတော်တော်လေးကိုရည်ပန်းစားတဲ့အသုံးပဲဖြစ်ပါတယ်ဒီ Super PAC အဖွဲ့အစည်းတွေဟာအမေရိကန်နိုင်ငံရေးလူမှုရေးစသဖြင့်တို့မှာခံယူချက်ကိုရှေ့ရှုဆောင်ရွက်နိုင်ဖို့ကော်ပိုရေးရှင်းကြီးတွေအဖွဲ့အစည်းကြီးတွေသမ္မဂတွေသတိပုဂ္ဂလတွေထံကနေအကန့်အသတ်မရှိငွေကြေးအလှူခံခွင့်ရကြတာဖြစ်ပါတယ်။ဒီအဖွဲ့တွေဟာနိုင်ငံရေးပါတီတွေလက်အောက်မှာမရှိဘဲတည်ကြားရည်ကြားပြီးအပြောင်းလဲကိုဖော်ဆောင်ပေးဖို့အာတန်ရာကိုကောက်ခံရမယ့်အလှူငွေတွေကိုသုံးပြီးလှုပ်ရှားပိုင်ခွင့်ရှိကြတာလည်းဖြစ်ပါတယ်။အလှူငွေဘယ်လောက်ကောက်ခံရရှိတယ်ဆိုတာကိုသာအစိုးရထံကိုအသိပေးဖို့လိုပြီးဘယ်သူထံကဘယ်လောက်ရတယ်ဆိုတာကိုတော့ထုတ်ဖော်ကြေညာပေးဖို့မလိုကြပါဘူးဒီအဖွဲ့တွေကဘ ਹੁ အစိုးရရွေးကောက်ပွဲဥပဒေတွေရခွင့်ပြုထားတာဖြစ်ပြီးသူတို့ယုံကြည်တဲ့ယက်တီချက်တွေကိုလူလူနှိုးကြမှုရှိစီဖို့ကြော်ညာတွေမှာအလှူခံလို့ရတဲ့ငွေတွေကိုသုံးခွင့်ရှိကြတာလည်းဖြစ်ပါတယ်ဒီနေရာမှာ Super PAC နဲ့သမယိုးကျ PAC ကွဲပြားတာလည်းရှိပါတယ်သမယိုးကျ PAC ဖြစ်ကြတဲ့လူပုဂ္ဂိုလ်ဒါမှမဟုတ်အဖွဲ့အစည်းတွေအနေနဲ့ကတော့ရွေးကောက်ပွဲတွေအလှူရှင်တဦးထံကနေဒေါ်လာ2500စီပဲကောက်ခံခွင့်ရှိပါတယ်။ Super PAC တွေကတော့ကျွန်မစောစောကရှင်းပြတဲ့အတိုင်းကောက်ခံရတဲ့ငွေဟာအကန့်အသတ်မရှိပါဘူး။ဒါပေမဲ့လို့လေသူတို့မှစီမင်းကတော့ဘယ်နိုင်ငံရေးပါတီရဲ့လွှမ်းမိုးချက်အောက်ကိုမရောက်ဖို့ပါပဲ။ Super PAC တွေကတော့မြန်မာလူဆိုရင်တော့အထူးနိုင်ငံရေးအကျိုးတော်ဆောင်ကော်မတီတွေပေါ့ Super PAC ဘာကြောင့်ဖြစ်လာရပါသလဲ2010ဇွန်လကဗဟုအစိုးရတရားရုံးတော်ရဲ့ဆုံးဖြတ်ချက်တွေအရ ဖွဲ့စည်းပုံအခြေခံဥပဒေမှာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုကာကွယ်စောင့်ရှောက်တဲ့အနေနဲ့စူပါပက်တွေဖြစ်ပေါ်လာတာဖြစ်ပါတယ်။ဒီအသုံးနဲ့ပတ်သက်လို့ George Crowe ပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ The USA Super PAC spent over $2 million on television ads. It supports gun control.
USA Super PAC နိုင်ငံ၏အထူးအကျိုးတော်ဆောင်ကော်မတီကရုပ်သံလွှင့်ကြော်ညာရီဝေယာမှာဒေါ်လာ2တန်းကျော်သုံးခဲ့တယ်။အဲ့ဒီအဖွဲ့ကတနတ်ထင်းချုပ်ရေးကိုထောက်ခံနေလေလို့ထိပ်ပေရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ The USA Super PAC spent over $2 million on television ads. It supports gun control.
ခုနောက်ဆုံးတင်ပြပြမှာကတော့သမရလောင်းနှစ်ဦးတို့ဒုတိယအကြိမ်စကားစစ်ထိုးပွဲမှာပြစ်သက်တွေထံကနေမိကွန်းတွေဖြေကြရလေတော့အမျိုးသမီးတဦးက Massachusetts ပြည်နယ်အုပ်ချုပ်ရေးမှူးဟောင်း Mitt Romney ကိုလုပ်ငန်းခွင်မှာကြားမှခွဲခြားဆက်ဆံမှုရှိနေတာကိုဘယ်လိုကင်တွယ်ဖြေရှင်းမလဲအထူးသဖြင့်အလုတ်တူတူလောက်ကြပေးမယ်လို့လေအမျိုးသားတွေကဒေါ်လာ100ရရင်အမျိုးသမီးတွေက82ဒေါ်လာရနေတဲ့ပြဿနာကိုညှိနှိုးမိခဲ့တာဖြစ်ပါတယ်အဲ့ဒီလိုအမေကို Mitt Romney ကပြန်ဖြေခဲ့ရမှာတော့ Massachusetts ပြည်နဲ့အုပ်ချုပ်ရေးမှူးဘဝတုန်းကသူဟာအုပ်ချုပ်ရေးအဖွဲ့ကိုဖွဲ့ရမှာရှောက်လာရှိနေကအမျိုးသားတွေကြီးပဲဖြစ်လို့တော့သူကမဖြစ်ချေဘူးဆိုပြီးတော့အမျိုးသမီးအဖွဲ့တွေထံကိုအကူအညီတောင်းခဲ့တယ်လို့ဆိုပါတယ်သူရဲ့ပြောကြားချက်က
I went to a number of women's groups and said can you help us find folks and they brought us whole binders full of women
မျိုးသမီးအဖွဲ့တွေထံကိုသွားပြီးအမျိုးသမီးတွေကူရှာပေးဖို့မေတ္တာရက်ခံခဲ့တော့အမျိုးသမီးရှောက်လွှာရှင်တွေဖိုင်ရွက်အပြည့်ရခဲ့တယ်လို့မစ်ရော်မနီကပြန်ဖြေခဲ့တာဖြစ်ပါတယ်သူအဖြေမှာဖိုင်ရွက်တွေအပြည့်အမျိုးသမီးတွေဆိုတဲ
့ binders full of women
ဆိုတဲ့အသုံးကအမျိုးသမီးတွေတပုံကြီးရခဲ့တယ်ဆိုတဲ့သဘောမျိုးပေါက်တဲ့အတွက်ကြောင့်လေနိုင်ငံရေးလောကမှာပြောစရာအခွင့်ဖြစ်လာခဲ့ပါတယ်စာလုံးပေါင်းကတော့ binders binders ကဖိုင်တွဲတွေဖြစ်ပြီး FULL full OF off full of ကအပြည့် WOMEN women ကအမျိုးသမီးတွေဆိုတော့စကပိုက်ထွန်းရဲ့တိုက်ရိုက်ဒီပဲကတော့ဖိုင်တွဲတွေအပြည့်အမျိုးသမီးတွေပေါ့အမျိုးသမီးတွေအများကြီးရှိတာပေါ့ဗျာဆိုပြီးတော့ပြောတာမျိုးဖြစ်တဲ့အတွက်ကြောင့်လည်းတချို့အမျိုးသမီးတွေကမခံကျင်စရာဖြစ်ခဲ့ရပါတယ်ဒါကတော့ idiom မဟုတ်ပေမဲ့လို့လေနောက်တစ်ချိန်မှာပြစ်မှတ်ဖြစ်ကြံခဲ့မဲ့2012ခုရွေးကောက်ပွဲရဲ့အမွေရလာလို့ဆိုရပါလိမ့်မယ်။သောရရှိမြာကိုဒီသတင်းပါရွေးကောက်ပွဲနဲ့ပတ်သက်လို့သတင်းမီဒီယာတွေမှာခေတ်စားတဲ့အသုံးအနှုန်းတွေကိုတင်ပြခဲ့ရမှာတော့
One Trick Pony Super PAC Binders Full of Women
စာရတွေကိုတင်ပြခဲ့တာဖြစ်ပါတယ်။နောက်သတင်းပါခုလိုချီမျိုးမှလည်း EDM အသုံးတွေကိုဆက်လက်တင်ပြပေးမှာမို့စောင့်မျှော်နားဆင်ကြပါရှင်။